လစ်စတန်မြို့ကနေယူကရိန်းတပ်တွေစုခွာသွားတဲ့အချိန်လူဟန်စ်ပြည်နယ်မှာရုရှားတပ်တွေကအောင်ပွဲခံခဲ့ကြောင်းသမ္မတပူတင်ကတနင်္လာနေ့ကကြေညာလိုက်ပါတယ်။တနင်္လာနေ့မှာရုပ်မြင်သံကြားကနေတွေ့ထုတ်တဲ့အစည်းအဝေးမှာရုရှားကာကွယ်ရေးဝန်ကြီးကသမ္မတပူတင်ကိုလူဟန်စ်ဒေသကိုထိတ်ထုတ်နိုင်ခဲ့ပြီဖြစ်ကြောင်းအစည်းအဝေးခါစားအပြီးမှာသမ္မတပူတင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။အခုခါမှာရုရှားတပ်တွေကဒေါနက်စ်ဒေသအတွင်းပိုင်းကမြို့တွေကိုဆက်လက်ချီတက်နေကြောင်းယူကရိန်းကပြောပါတယ်။လူဒက်စ်ပြည်နယ်ကိုသိမ်းပိုက်ရေးအတွက်အသုံးပြုခဲ့တဲ့နီးဗျူဟာတွေကိုပဲရုရှားကဒေါနက်စ်ဒေသတစ်ခုလုံးကိုသိမ်းပိုက်ဖို့တိုက်ခိုက်တဲ့အခါမှာအသုံးပြုလိုက်တယ်လို့ပြောနေကြောင်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့မှာပြောကြားပါတယ်။ဒေါမဒေသတိုက်ပွဲမှာဖြည်းဖြည်းပဲရုရှားကတက်ပါလိမ့်မယ်။ဒီလိုတက်နေတဲ့ဖြစ်စဉ်အတွင်းလက်နက်ကြီးတွေအသုံးပြုပြီးမြို့ငယ်တွေနဲ့မြို့ကြီးတွေကိုဖြတ်စီးတိုက်ခိုက်ပါလိမ့်မယ်လို့ဂျီရန်ကာယိုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောပါတယ်။တိုက်ပွဲတွေဆက်ဖြစ်နေသလိုပြည်내တိဆောက်ရေးစတင်မှုအတွက်စီးပွားရေးအကူအညီကိုသူ့တိုင်းပြည်ကလိုအပ်နေပါတယ်လို့တနင်္လာနေ့ညဗီဒီယိုမိန့်ခွန်းမှာယူကရိန်းသမ္မတဇယ်လန်စကီကပြောသွားခဲ့ပါတယ်။